မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ဒေတာရင်းဆန္ဒပြပွဲတွေမှာကြဲကြဲပြန့်ပြန့်သုံးနေကြတဲ့ Milk the Alliance hashtag အတွက်တီကြိုင် emoji သင်္ကေတတစ်ခုကို Twitter ကထုတ်ပြန်လိုက်ပါတယ် Milk the Alliance hashtag ကိုတရုတ်အစိုးရကိုစန့်ကျင်တဲ့ဟောင်ကောင်နဲ့ထိုင်ဝမ်တို့ကဒီမိုကရေစီအရေးလှုပ်ရှားမှုတွေမှာတညီတညွတ်တဲ့အသုံးပြုခဲ့ရတာကနောက်ပိုင်းမှာမြန်မာနိုင်ငံကဆေးရနာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှုထိုင်းနိုင်ငံကဒီမိုကရေစီအရေးလှုပ်ရှားမှုတို့အပြင်နိုင်ငံတကာမှာပါကြဲကြဲပြန့်ပြန့်အသုံးပြုလာကြတာပါ Milk the Alliance စတင်သုံးဆွဲမှုတစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်ထုတ်လိုက်တဲ့နောက်ခံအယောင်၃ခုပါ Tea Emoji လက်ဖက်ရည်ခွဲပုံစံသစ်ကိုမြန်မာထိုင်းတရုတ်စတဲ့ဘာသာစကားအတော်များများနဲ့ပူးတွဲပြီးတော့ဖော်ပြထားပါတယ်မြန်မာပြည်အတွက်ထုတ်လုပ်တဲ့ Emoji အသစ်ကိုတော့ No လက်ဖက်ရည်မဟာမိတ်ဆိုတဲ့စာတန်းနဲ့ပူးတွဲဖော်ပြထားပါတယ်ဟောင်ကောင်ကဒီမိုကရေစီရေးလှုပ်ရှားမှုနဲ့ထိုင်ဝမ်ကလွတ်လပ်ရေးလှုပ်ရှားမှုတို့ကိုထောက်ခံအားပေးတယ်ဆိုပြီးထိုင်းနိုင်ငံကထိုင်းရုပ်ရှင်မင်းသားနဲ့သူ့ရဲ့ချစ်သူတို့ကိုတရုတ်အမျိုးသားရေးဝါဒီတွေက Twitter ပေါ်မှာဝေဖန်ပြောဆိုမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်မှာ The Milk Tea Alliance ဆိုတဲ့ဝေါ်ဟာရ Twitter လူမှုကွန်ရက်ပေါ်မှာပေါ်ထွက်လာခဲ့တာပါထိုင်းဟောင်ကောင်နဲ့ထိုင်ဝမ်တို့မှာနှိုးနဲ့ဖျော်တောက်တဲ့လက်ဖက်ရည်ကိုကြိုက်နှစ်သက်ကြတာချင်းတူညီမှုကိုအခြေခံပြီးတော့ထွက်ပေါ်လာတာလည်းဖြစ်ပါတယ်Twitter လူမှုကွန်ရက်ပေါ်မှာ hashtag ခံပြီးတော့ရေးကြတဲ့ The Milk the Alliance ဆိုတဲ့ဝေါ်ဟာရဟာ February 1ရက်နေ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကဒေတာရင်းနိုင်ငံတွေရဲ့ထောက်ခံမှုတွေရအောင်ဒီစကလုံးကိုသုံးစွဲလာကြရတာကနေတကြောပြန်လူသုံးများလာပြီးနိုင်ငံတကာမှာပါပို့ပြီးတော့ကျယ်ပြန့်ခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်အတွင်း hashtag Milk the Alliance အသုံးပြုမှု71တန်းကျော်ရှိခဲ့တယ်လို့ Twitter ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူပဲ Me Too, Black Lives Matter စတဲ့ American ကလှုပ်ရှားမှုတွေနဲ့ဆိုင်တဲ့ emoji တွေကိုလည်းTwitter ကအစောပိုင်းမှာထုတ်ခဲ့ပူပါရဲ့ရှင်